ကဘာပေါ်မှာတိုက်ခတ်ခဲ့ဘူးသည်မအင်အားအပြင်းထန်ဆုံးလေမုန်တိုင်းတွေကတစ်ခုဖြစ်တဲ့ဟိုင်ယန်အမည်ရှိတဲ့မုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုတိုက်ခတ်ခဲ့ပြီးတဲ့နောက်ဗီယက်နမ်နိုင်ငံကိုဝင်ရောက်တိုက်ခတ်ပြီးတော့အားပျော်သွားပြီဖြစ်ပါတယ်။တနာယီကိုမိုင်190ကျော်နဲ့တိုက်ခတ်ခဲ့တဲ့အဲ့ဒီမုန်တိုင်းတန်ကြောင်ဖိလစ်ပိုင်နိုင်ငံအလဲပိုင်းကမြို့ရွာတွေအများအပြားပျက်စီးသွားသလိုလူပေါင်း1000ဝန်းကျင်တေကျေခဲ့ရပါတယ်။ကိုကြီးကစေးလို့သူတွေကအဆူရဆုံးမုန်တိုင်းတန်ခံခဲ့ရတဲ့ဒေသတွေကိုတွားရောက်နိုင်ဖို့အတွက်အပြင်းထန်ကြိုးပမ်းနေကြပါတယ်။အဲ့ဒီရက်ဒေသတွေမှာအစားအစာနဲ့တောက်သုံးရေတန့်ရရှိဖို့အတွက်အခက်ကြုံနေရတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့တခြားတိုင်းပြည်တွေကဖိလစ်ပိုင်နိုင်ငံအတွက်အထောက်ကူပံ့ပိုးရေးပစ္စည်းတွေနဲ့ကိုကြီးကစေးလှုပ်ဆောင်ပေးမဲ့သူတွေကိုဆေလွတ်ထားကြပါတယ်။ပထမဦးဆုံးအမေရိကန်ပြည်ထောင်စုရဲ့ကူညီတွေနဲ့ကစေးလှုပ်ဆောင်ပေးမဲ့တပ်သားတွေဟာဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကနေမုန်တိုင်းတန်ကြောင့်ထိခိုက်ပျက်စီးမှုအများဆုံးခံခဲ့ရတဲ့တက်ဂလိုဘန်မြို့ကိုတင်းနှလာနေမှာထွက်ခွာသွားကြပြီဖြစ်ပါတယ်။အဲ့ဒီရက်ဒေတာမှာလူစုနဲ့လူရဲမှုတွေဖြစ်ပွားနေတယ်လို့ကုညီကယ်ဆယ်ရေးပစ္စည်းတွေကိုလည်းလူရဲတာတွေရှိတယ်လို့ဆိုပါတယ်။စတိုးဆိုင်တွေကအစားတောက်တွေတောက်ရည်တွေကိုလူရဲယူငင်နေကြုံနဲ့မကပဲရုပ်တံ TV တွေအဝတ်လျှော်စက်တွေရေခဲတစ်တာတွေစတဲ့ပစ္စည်းတွေကိုလည်းလူရဲယူဆောင်သွားတာရှိတယ်လို့ဆိုပါတယ်။အဲ့ဒီဒေတာတစ်ဝက်မှာဘေးဒုက္ခရင်ဆိုင်နေရတဲ့ဒေတာအဖြစ်သမရဘက်နင်းတို့အကွီနိုကကြီးညာထားသလိုလူအသေးပြောက်စည်းနေတာလေပို့ပြီးတော့တိုးမြလာနိုင်တယ်ဆိုပြီးတော့ဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ